Welcome to the Voice of America in Burmese.
Mingla wa khmyar, VOA American Dan ye 2023 khu ne April 15 ye Jada Rain ne Manapet season ne go myo do Washington DC ga ne sat tin thaut lo ni ba bi. Sign to meter 32 40 48 50 do ga ne dai yai phan sin 90 nan ne lo. VOA ye Facebook seminar ga ne le dai yai thaut lo pe ni ba bi khmyar.ကျွန်တော်ရဲမော်မှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ထပ်ပြီးတော့လည်းဖမ်းတယ်နှိပ်ကွပ်တယ်လူတွေတတ်တယ်ဆိုတော့သူတို့ပူဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်ကျွန်တော်တို့
CRPH တော်တဲ့လက်နက်ကင်တော်လိုင်းကြီးဖြစ်နိုင်မလားဆိုတာကိုယာယီပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုပြောကြားချက်KNA နဲ့မြန်မာစစ်တပ်တိုက်ပွဲတွေကျင်းထန်လာွယ်ရှိနေတဲ့အခြေအနေ၊ကရင်စစ်ဘေးရှောင်တွေစာနာမှုအကူအညီပုံမလိုအပ်နေတဲ့အကြောင်း၊ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ကြာရာရင်းနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကကြောပြပေးမှာပါ။
အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကစာနာပြပြည်သူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ်နင်းနေပေမဲ့မြန်မာနိုင်ငံမျိုးကြီးတွေမှာနေမျိုးစုံနဲ့ဆန္ဒပြနေတယ်လို့တချံကာလာတွေမှာလည်းသူနီသူဟာနဲ့ဆန္ဒထုတ်ဖော်နေကြပါတယ်လူကိုယ်တိုင်လမ်းပေါ်ထွက်ပြီးဆန္ဒထုတ်ဖော်တာလည်းရှိတယ်လို့အတာအိုးတွေမှာလက်တုံချောင်းထောင်ထားတဲ့ပုံတွေရေးပြီးတော့အတန်တိတ်ဆန္ဒထုတ်ဖော်တာလည်းရှိပါတယ်ဗုဒ္ဓဟူးနေ့ကတော့စစ်အုပ်ချုပ်ရေးကောင်စီကိုဆန္ဒပြလို့အသက်ဆုံးရှုံးခဲ့ရသူတွေရဲ့သွေးအဖြစ်နဲ့အစိုးရရုံးတွေရှေ့မှာဆေးနီတွေဖြန့်ပြီးသွေးမတိတ်ဆေးသပိတ်ပွဲတွေဆင်နွှဲခဲ့ပါတယ်။မြန်မာစစ်တပ်ရဲ့သွေးဆွန်းတဲ့လောက်ရက်တွေကိုမိမောင်းထိုးပြတဲ့အနေနဲ့တနင်္ဂနွေလုံးဆေးနီတုံးပြီးတော့သွေးသပိတ်ဆင်နွှဲဖို့လှုပ်ရှားတက်ကြွသူတွေကနှိုးဆော်ထားတဲ့အတိုင်းမြို့ပေါင်းစုံမှာပါဝင်ဆင်နွှဲကြတာကိုလည်းလူမှုကွန်ရက်တွေကတပ်ပုံတွေမှာတွေ့ရပါတယ်။မန္တလေးမြို့မှာတော့စစ်တပ်ရဲ့နှိမ်နင်းမှုကိုမမှုဘဲနဲ့လူထောင်ချီလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့တာပါ။CDM လို့လို့ဆိုပြီးတော့ဧပြီလ13ရက်နေ့ညမှာစစ်တပ်ကဖမ်းထားတဲ့မြင့်ငယ်မျိုးမြေထားဌာနအင်ဂျင်နီယာကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့မြို့ခံတွေကိုစစ်တပ်နဲ့ရဲတို့ကပြစ်ခတ်ခဲ့တာကြောင့်လူ6ဦးထက်မနည်းတိတ်ဆုံပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။လူ30လောက်လည်းဖမ်းခံရတယ်လို့ဆိုပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့လက်ချက်နဲ့လက်တလော်လူ80ကျော်တိတ်ဆုံထားရတဲ့ဗကိုးမြို့မှာလည်းဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပြစ်ခတ်မှုရှိတယ်ဆိုတဲ့သတင်းတွေတော့မကြားပါဘူး။တနင်္လာရတိုင်းဒဝဲမြို့မှာလည်းအတာပန်းတွေကိုကင်ပြီးတော့အရာနဲ့ချီတဲ့လူတွေလမ်းမော်ထွက်ဆန္ဒပြတာပါ။တကြံကာလာဖြစ်ပေမဲ့နိုင်ငံတော်ကလမ်းမကြီးတွေပေါ်မှာပုံမှန်အတိုင်းတကြံရေကစားမန်းနှက်ကြီးတွေလည်းမတွေ့ရသလိုတကြံပွဲတော်အခမ်းအနားတွေလည်းမမြင်ရဘဲနဲ့တိတ်ဆိတ်ခြောက်ကနေပါတယ်။ပြည်သူတွေကတော့တကြံကာလာတစ်လျှောက်လုံးတစ်နှစ်တစ်မျိုးနှီးလန်းပြောင်းပြီးတော့တပိတ်ပွဲဆင်နွှဲဖို့စီစဉ်ထားပါတယ်။အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်တွေအပါအဝင်တိတ်ဆုံးသူက930ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီးအစ်စ်တွေနဲ့အင်အားသုံးနှိမ့်နေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ်
။ And the country team in Myanmar tells us they remain deeply concerned over the ongoing use of force against children including live ammunition
ကလေးငယ်တွေအပေါ်မှာတော့မြန်မာစစ်တပ်ကကြီးအစ်စ်တွေနဲ့တုံးပြီးတော့ဆက်လက်နှိမ်နင်းနေတဲ့အတွက်မြန်မာရောက်ကုလသမဂ္ဂဝန်ထမ်းတွေအလွန်စိုးရိမ်နေပါတယ်တုံချိုရေးတပ်ဖွဲ့တွေအနေနဲ့ကလေးငယ်တွေနဲ့လူငယ်လူရွယ်တွေကိုထိခိုက်စေမယ့်နည်းလမ်းတွေနဲ့အကြမ်းဖက်တာမျိုးမလုပ်ဖို့မြန်မာကုလသမဂ္ဂအဖွဲ့ကဆက်ပြီးတော့တိုက်တွန်းတောင်းဆိုပါတယ်ဧပြီလ13ရက်နေ့က UNICEF ရဲ့ထုတ်ပြန်ချက်အရဆိုရင်တော့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့ကလေးငယ်က52ယောက်ထဲမှနေရှိပြီးတော့မစင်မချင်ဖမ်းဆီးခံရသူတွေထဲမှာအရွယ်မရောက်သေးတဲ့သူ1000ထက်မနည်းပါဝင်တာကိုတွေ့ရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဖန်ဒူဂျာရီကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံတွင်းကအခြေအနေကိုစီးရီးယားနိုင်ငံနဲ့နှိုင်းယှဉ်ပြောဆိုလိုက်တဲ့နေ့မှာပဲကုလအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူဒူဂျာရီရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်မြန်မာစစ်တပ်ကသူ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာကိုနိုင်ငံတကာကထိရောက်စွာမဟန်တားဘူးဆိုရင်တော့စီးရီးယားနိုင်ငံမှာ2017ခုနှစ်ကကြုံတွေ့ခဲ့ရတဲ့ဘေးဒုက္ခအနေမျိုးလူတွေတန်းနေချီဘေးဒုက္ခရောက်ရတဲ့အမားတွေထကြုံရလိမ့်မယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ရှလက်ကဧပြီလ13ရက်နေ့မှာပဲတတိပေးထားပါတယ်စီးရီးယားမှာပေါပောက်ခဲ့တယ်လို့တွေးထွက်တန်းယူအမားမျိုးတွေဘယ်နေရာမှာမှထပ်ပြီးတော့ပေါပောက်မလာအောင်လို့နိုင်ငံတွေအနေနဲ့ဝိုင်းဝန်းဟန်တားကြဖို့လဲ ကုလမဟာမင်းကြီးကကြေညာချက်ထုတ်တိုက်တွန်းထားတာဖြစ်ပါတယ်။စကိုင်းတိုင်းမုံရမြို့အဝင်စစ်စေးရဲကိန်းနာမှာဧပြီလ13ရက်နေ့ကဘုံးပောက်ကွဲခဲ့တဲ့အတွဲရဲတပ်သားတအုပ်ထံမှနေထိုင်ရရသွားတယ်လို့မုံရွာဒေသခံတယောက်က VOA ကိုပြောပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းထားတဲ့မြို့တောင်ဖက်ကစစ်စေးရဲကိန်းမှာမိုင်းနှခါကွဲခဲ့တာပါ။မုံရွာဆက်မှုဆောင်မှာရောမြို့ရဲကကန္နာစိတ်မှာလဲမိုင်းကွဲခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီဒေသခံကပြောပါတယ်။မုံရွာအထက်မြို့မြောက်ဘက်ကစစ်စေးရဲကိန်းမှာရောမြို့ထဲကဗန်းနားမှာပါမိုင်းကွဲတာအလုံးပေါင်းလိုက်ရင်တော့စုစုပေါင်းမိုင်းကွဲတာက10ကြိမ်လောက်ရှိမယ်လို့လည်းပြောပါတယ်။ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိပေမဲ့စစ်တပ်ရဲ့လက်ချက်အဖြစ်ပြည်သူတွေကယူဆနေကြတယ်လို့လည်းဒေသခံတူကပြောပါတယ
်။ဟုတ်ဘုံကောင်းဘုံပေါက်ွယ်တဲ့ဖြစ်စဉ်တွေကတော့တကယ်တမ်းတော့ကျွန်တော်တို့မိသူတွေကိုလန့်အောင်ပေါ့နော်ဟို6လန့်နေတဲ့ဖြစ်စဉ်တွေလို့ကျွန်တော်တို့ကမြင်ပါတယ်ဒါတွေကဒီစစ်တပ်ကလုပ်တယ်လို့ကျွန်တော်တို့မိသူတွေဘက်ကတော့အဲ့လိုမြင်ထားတာပေါ့နော်ဟောလမ်းပေါ်ထွက်မလာအောင်အဲ့လိုဒီ6လန့်နေတယ်လို့ကျွန်တော်တို့ကမြင်ပါတယ်အဲဒီနေ့ဆိုလို့ရှိရင်လည်းဘဝမှာကလမ်းပေါ်မှာဒီလိုဘုံပေါက်ွယ်မှုတွေတရားကခက်ဆစ်စစ်တွေဖြစ်နေတဲ့အကြောင်းမိသူတွေကလည်းလမ်းပေါ်ထွက်မလာကြပါဘူးအမနေ့ကမှတော့ဒီဆန္ဒပြမှုတွေကတော့ဆက်ပြီးရှိနေပါတယ်ဗျ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းနေပေမဲ့ဆန္ဒပြပွဲတွေရပ်မတော်ဘဲနဲ့နှီးပေါင်းစုံနဲ့ဆက်ပြီးတော့ပေါ်ပေါက်နေတာပါ။ပောက်ကွဲမှုတွေနဲ့ပတ်သက်လို့မုံရွာရဲစခန်းကို VOA ကဖုန်းဆက်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုမဲ့သူမရှိပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့မြောက်အတ္တလန္တိတ်စာချုပ် NATO တပ်ဖွဲ့ဝင်တွေကိုပြန်ခေါ်ဖို့အချိန်ရောက်လာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုဒ်ထုံးနေမှာပြောပါတယ်။တပ်တွေဆီလိုခဲ့ရတဲ့ရင်မှန်းချက်တွေပြည့်မီသွားပြီဖြစ်တဲ့အတွက်အာဖဂန်နစ္စတန်နိုင်ငံရောက်နေတိုးတပ်တွေကိုလာမယ့်လတွေအတွင်းဘေကင်းလုံခြုံစွာပြန်ရောက်သိမ်းနိုင်ဖို့အသေးချာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လဲဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာနေတိုးအကြီးအကဲယန်စတိုလန်ဘတ်နဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကအဲဒီလိုပြောဆိုခဲ့တာပါတပ်တွေကိုပြန်ရောက်မှာဖြစ်ပေမဲ့အာဖဂန်နစ္စတန်အပေါ်ထားရှိတဲ့ဂရိကဝတ်တွေကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့လဲပြောပါတယ်နေတိုးအကြီးအကဲစတိုလန်ဘတ်အမေရိကန်ကကွယ်ရေးဝန်ကြီး Lloyd Austin ၊ဂျာမန်နိုင်ငံခြားရေးဝန်ကြီး Heiko Maas ၊အီတလီနိုင်ငံခြားရေးဝန်ကြီး Luigi Di Maio နဲ့တူရကီနိုင်ငံခြားရေးဝန်ကြီး Melbert Cavusoglu အပြင်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab တို့နဲ့လည်းဝန်ကြီးဘလင်ကင်ပုံထုံးထဲမှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့ NATO တပ်ဖွဲ့ရဲ့အရေးကိစ္စမှာအမေရိကန်နဲ့အနီးကတိုင်းပင်ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အပေါ်ကြိုးဆိုပါတယ်လို့လည်း Stoltenberg ကပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေကိုပြန်ရောက်ဖို့ကိုလည်းနေတိုးတပ်ဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုထားတာလည်းဖြစ်ပါတယ
်။ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကမ္ဘာကုန်သွယ်ရေးအဆောက်အုံနဲ့ American စစ်ထောင်ချုပ်ပင်နဂွန်တို့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ဆယ်စုနှစ်နှစ်ခုကြာအာဖဂန်နစ္စတန်နိုင်ငံမှာတွားရောက်တက်ဆွဲခဲ့တာမှန်ကန်ကြောင်းမတွေ့ရတဲ့အတွက်American တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံကစက်တင်ဘာလ17နောက်ပိုင်းရုတ်သိမ်းသွားမယ်လို့ American သမ္မတဂျိုးဘိုက်တန်ကပြောဆိုလိုက်ပါတယ်။
We'll hold the Taliban accountable for its commitment.
Megan Bionzuko chain chaw de nidhi ajan phat tama ko ma so Afghan mi paw ma khwet ma pyu bo pe dar de gadi atain Taliban ni set bi tawon khan ya ba lein me. Afghanistan so wa ga le di gadi ko ko pe kai bi phit de lo Tamara Joe Biden ga pyo daw da ba. Biden ye song phet che ya Mei la 1 ye naw pai Afghan ma jan shi ni me American tat phwa win 3000 ko yau tein pi daw ma phit par de. Afghan ma shi ni de American tat phwa win ni ko kut kae ya ma Joe Biden ha 40 myaw Tamara phit pi daw သူက50မြောက်တမရကိုတာဝန်လွှဲမပေးလို့တော့ဘူးလို့တန်လိုက်တန်ချရတာလည်းဖြစ်ပါတယ်။အမေရိကန်အနေနဲ့တန်တမန်ရေးနဲ့လူသားချင်းဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုအာဖဂန်နစ္စတန်နဲ့ဆက်လက်လုပ်ကိုင်သွားမယ်လို့လည်းတမရဘိုင်ဒန်ကပြောဆိုသွားပါတယ်။ဆက်လက်ပြီးတော့ဘိုင်ဒန်ကအမေရိကန်နဲ့အမာမိတ်တွေအနေနဲ့အာဖဂန်တပ်ဖွဲ့ဝင်3သိန်းနီးပါးကိုတင်နန်းပေးတာတွေလက်နက်တပ်ဆင်ပေးတာတွေပြုလုပ်ပေးသွားမှာဖြစ်ပြီးတော့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြင်းငြင်းရေးဆွေးနွေးပွဲတွေကိုလည်းထောက်ပံ့ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းတပ်ဖွဲ့ဝင်တွေရုတ်သိမ်းရေးအတွက်NATO မဟာမိတ်တွေနဲ့ဗုဒ္ဓနေကဘရက်ဆဲမြို့မှာဆွေးနွေးခဲ့ပြီး American ပြည်တော်စုအနေနဲ့အာဖဂန်ရဲ့အနာဂတ်အတွက်ဆက်လက်ပြီးတော့ကတိကဝတ်ပေးထားတယ်လို့ဆိုပါရယ်။တာလီဘန်တွေကတော့ဒိုဟာသဘောတူညီချက်မှာဖော်ပြထားတဲ့အတိုင်းမေလ10ရက်နေ့နောက်ပိုင်းနိုင်ငံခြားတပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံထဲကရုတ်သိမ်းပေးဖို့ဗုဒ္ဓနေကပြောဆိုလိုက်ပါရယ်။ Johnson & Johnson ကုမ္ပဏီတို့ COVID-19 ရောဂါကာကွယ်ဆေးတွေကိုဆက်မထိုးပေးဘဲရပ်ထားဖို့ American ကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပြီးမြဲ အစိုးရရဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေအပေါ်မှာတည်ရောက်မှုရှိမှာမဟုတ်ဘူးလို့သမရအင်မီရိုကိုဗစ်ဆိုင်ရာတုတ်ပြန်ရေးအဖွဲ့ကပြောပါတယ်။အစိုးရရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေအလုပ်ဖြစ်ပါတယ်လို့လည်းပြောပါတယ်။ပြည်သူတွေကိုထိုးပေးနေတဲ့ကာကွယ်ဆေးတွေထဲမှာ Johnson နဲ့ Johnson ဆေးတွေက9ရက်ခန့်လုံးပဲရှိရလို့အင်မီရိုကိုဗစ်ရောဂါတုတ်ပြန်ဆောင်ရေးအဖွဲ့အရာရှိ Jeff Zien ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်မှာပြည်သူတွေကိုဆက်ထိုးပေးဖို့အတွက်အသုံးပြုဖို့အတည်ပြုပြီးသားModerna နဲ့ Pfizer BioNTech တို့ကာကွယ်ဆေးတွေကိုအလုံလောက်ရှိတယ်လို့လည်းပြောပါတယ်။အမေရိကန်မှာနေစဉ်ကာကွယ်ဆေး 3.3 သန်းလက်ရှိထိုးပေးနေတာပါ။သမ္မတဂျိုးဘိုင်ဒန်ကသူတာဝန်ယူပြီးရက်ပေါင်း100ပြည့်မဲ့ April ကောင်မှာလူပေါင်း100ကိုကာကွယ်ဆေးတစ်လုံးတော့အနည်းဆုံးထိုးပေးနိုင်ဖို့ရည်ရွယ်ပြီးသားဖြစ်ပြီးဒီမှန်ချက်ပြည့်မီနိုင်မှာတည်းရဲ့လို့လည်းပြောသွားပါတယ်။လက်ရှိကာကွယ်ဆေးတစ်လုံးအထူးခံထားသူတန်ပေါင်း190ကျော်ရှိပြီလို့လည်းဇင်းကပြောပါတယ်။အင်ကာနေကအမေရိကန်ရောဂါထိန်းချုပ်တာစီရေးဌာန CDC နဲ့American အစားအစာနဲ့ဆေးဝါးကွက်ွက်ရေးဌာန FDA တို့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ Johnson & Johnson ကာကွယ်ဆေးထိုးခဲ့သူ6ဦးမှာဖြစ်တော့ပြစ်ခဲသွေးခဲတာတွေခံစားရတာကြောင့်ဒီဆေးကိုရပ်ထားဖို့ဆုံးဖြတ်ခဲ့တာလို့ပြောဆိုထားပါဗျ။ Syria ရှေ့မြောက်ပိုင်းမှာ Coronavirus ကူးစက်မှုရုတ်တရက်မြင့်တက်လာနေပြီးကပ်ဗီဆိုကြီးကိုကာကွယ်ပေးဖို့အတွက်နိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေကိုကြားဝင်ပေးဖို့ Cut အရာရှိတွေကတောင်းဆိုနေပါဗျ။ဒေသတွင်း Coronavirus ကိုထိန်းချုပ်ဖို့ဆယ်ရက်ကြာမြင့်မဲ့ညမထွက်ရအမိတ်ကအင်္ဂါနေ့မှာစတင်တက်ရောက်ခဲ့ပြီးတော့ဆီးရီးယားရှေ့မြောက်ပိုင်းမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေသူတွေဒုက္ခသည်တွေနဲ့ IS ဘက်ကဖမ်းဆီးထားတဲ့အကျဉ်းသားတွေစသဖြင့်စုစုပေါင်းလူ9သိန်းနီးပါးရောက်ရှိနေတယ်ကြတာလည်းဖြစ်ပါတယ်။အခြေအနေဟာထိမ့်မနိုင်သိမ့်မရဖြစ်နေပြီလို့အရှေ့မြောက်ဆီးရီးယားကိုပိုင်အုပ်ချုပ်ရေးဒေသရဲ့ကျန်းမာရေးအရာရှိဂျိုဝမ်မစတဖာကဆိုပါတယ်။ဗုဒ္ဓနေတရက်တဲကူးစက်မှုအသစ်248ခုရှိခဲ့ပြီး9ဦးသေဆုံးခဲ့တယ်လို့သတင်းရရှိလာပြီးတော့စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 13,000 ကျော်သွားပြီးသေဆုံးသူ438ခုရှိသွားပါပြီ။ဒေသခံကျန်းမာရေးအရာရှိတွေကတော့အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။အင်ဂါနေကသေဆုံးသူ4ဦးနဲ့2ဦးဟာလူပေါင်း6000ကျော်နေထိုင်တဲ့ El Hol ဒုက္ခသည်စခန်းကဖြစ်တယ်လို့ဆိုပါတယ်။လောဆယ်မှာတော့ဒုက္ခသည်စခန်းပြင်ပမှာနေထိုင်သူတွေကကူးစက်မှုမြင့်တက်လာနေပြီးစခန်းတွင်းမှာဆိုရင်ပိုမိုကူးစက်မှုမြန်ဆန်မယ်လို့ဒုက္ခသည်ဆိုင်ရာအရာရှိတူက VOA ကိုပြောပါတယ်။ El Hol ဒုက္ခသည်စခန်းနဲ့အခြားထိန်းသိမ်းရေးစခန်းတွေမှာနိုင်ငံသား2000အပါအဝင်IS တိုက်ခိုက်ရေးသမား1000ထက်မနည်းရှိကြတယ်လို့လည်း၎င်းကဆက်လက်ပြောဆိုခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့ဆီးရီးယားရှေ့မြောက်ပိုင်းကို April တည်းကိုဗစ်ကာကွယ်ဆေးအနည်းငယ်ပေးပို့ဖို့ရှိနေပေမဲ့အခုထိမပေးရသေးဘူးလို့ဆိုပါတယ်။ COVID-19 ကပ်ရောဂါအလူးလဲယဉ်ဆိုင်နေရတဲ့ဘရာဇီးနိုင်ငံမှာတော့အစစ်မြင့်ဆေးရုံတွေရှိရာဆာပေါ်လိုမြို့မှာအထူးကလိုအပ်နေတဲ့ဆေးဝါးတွေရောနေရနေတဲ့အတွက်ရောဂါပြင်းထန်သူတွေကိုကူးသမပေးနိုင်လောက်အောင်ဖြစ်လာနေပြီလို့ Ferhat Del Sapalo သတင်းစာကဗုဒ္ဓဟူးနေ့မှာဖော်ပြခဲ့ပါတယ်။ပြည်내ကျန်းမာရေးဝန်ကြီး Jin Growing Chintia ကလူနာတွေအတွက်စိတ်ငြိမ်စေရပါဝင်ရေးပေါ်ဈေးဝါးတွေပြက်လက်လာနေပြီလို့ Federal အစိုးရကိုပေးပို့တဲ့စာထဲမှာရေးသားတင်ပြခဲ့ပါတယ်။ Federal အစိုးရရဲ့အကူအညီတွေရေးပေါ်လိုအပ်နေပြီလို့လည်း Growing Chintia ကသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုပါတယ်။အစင်းမြင့် Secretary တွေရှိတဲ့ Sao Paulo မြို့မှာတော့ဒီလိုအခြေအနေတွေပေါ်ပေါက်နေတဲ့အတွက် Brazil နိုင်ငံကကျန်းမာရေးစနစ်ကြီးတစ်ခုလုံးအခြေအနေအတောဆွဲသဘောဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအကြားကိုဗစ်ကြောင့်သေဆုံးသူအများဆုံးကဘရာဇီးနိုင်ငံမှာသတင်းပတ်နှက်ချီပြီးရှိနေတာပါကိုဗစ်ကရောဂါကိုအရေးမကြီးသလို short pop ပြောဆိုနေတဲ့သမရဂျီယာဘိုဆနာရိုကရောဂါကာကွယ်ထိန်းချုပ်ရေးတက်လူအချင်းချင်းခက်ခွက်ခွာနေဖို့ကိစ္စကိုစန့်ကျင်နေသူလည်းဖြစ်ပါတယ်သမရရဲ့ကပ်ရောဂါကင်တွယ်ပုံကြောင့်ဘရာဇီးနိုင်ငံမှာပိုကူးစက်မှုပုံမှုဆိုးဝါးလာစေပြီး P1 လို့မျိုးလိုဗီဇပြောင်းတဲ့ပိုမျိုးပေါပေါလာပုံရတယ်လို့ကြွမ်းကျင်သူတွေကတုံ့တက်ပါတယ် P1 ဗီဇပြောင်းပို့ကြောင့်ကမ္ဘာတဝန်းစိုးရိမ်မှုတွေတိုးလာနေတာလည်းဖြစ်ပါတယ်အမေရိကန်ပြည်ရင်ပိုကူးသူဒုတိယအများဆုံးရှိတဲ့အိန္ဒိယနိုင်ငံမှာလည်းနေစဉ်ပိုကူးဆက်မှုစံချိန်မြင့်တက်နေတဲ့အတွက်အချမ်းသာဆုံးပြည်နယ်ဖြစ်တဲ့မဟာရာစရာမှာလည်းဗုဒ္ဓဦးနေကစပြီးတော့15ရက်ကန့်သတ်ချက်တွေတင်းကျပ်ထားပါတယ်။ဗုဒ္ဓဦးနေတက်ထဲမှာတင်အိန္ဒိယမှာပိုကူးဆက်သူ38,000ကျော်ရှိခဲ့တာပါ။လက်ရှိအိန္ဒိယမှာပိုကူးသူ 73.9 သန်းရှိကြောင်းအမေရိကန်ဂျွန်ဟော့ကင်းတက္ကသိုလ်ကဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကိုဗစ်ကူးဆက်သူအရေအတွက် 138 သန်းနီးပါးရှိနေပြီဖြစ်ပါတယ်။
ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးသွားတာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေတင်ဆက်သွားဖို့ရှိပါတယ်သောသချင်းတွေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet ဆိုင်မနာကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကဆက်လို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ် KIO ကချင်လူမျိုးရေးအဖွဲ့ဌာနချုပ်အနီးအလောပွင့်စခန်းမှာမြန်မာစစ်တပ်ကနေလေကြောင်းကဘုံးကျဲခဲ့ပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေထပ်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIO သတင်းပြန်ကြားရေးတာဝန်ခံကဆိုပါတယ်။ မြန်မာစစ်တပ်ကအာဏာသိမ်းပြီး KIO တပ်ဖွဲ့တွေနဲ့ပြီးခဲ့တဲ့မတ်လကစလို့တိုက်ပွဲတွေပြန်ဖြစ်ခဲ့ရမှာအရင်1990ခုနှစ်ထဲကအသိမ်းခံထားရတဲ့ဒီအလောပွင့်စခန်းကို KIO ဘက်ကနေပြီးတော့မတ်လကုံမှာပြန်ပြီးတော့တည်ယူနိုင်ခဲ့တာပါ။ဘာကြောင့် KIO တပ်ဖွဲ့တွေနဲ့အခုလိုတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာရပါတယ်လဲ။ KIO သတင်းနဲ့ကြံကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့တနင်္ဂနွေနေ့ကနေစပြီးမြန်မာစစ်တပ်ဘက်ကပြန်သိမ်းပိုက်ဖို့ပေါ့နော်တိုက်ခိုက်လာခဲ့တဲ့စစ်ရေးရရေးပါတဲ့ဒီအလောက်ပုံစခန်းမှာမနေ့ကလေကြောင်းတက်ခတ်မှုဖြစ်ခဲ့ပုံကိုဗိုလ်မှူးကြီးနော်ဘူးက
ဒီနယ်ပိုင်းကတော့ဒီအလောက်ပုံအသက်မှာလင်းကြားဒစီလာပြီးမှပုံးနေတာချင်းပြီးတော့ပြန်ခောက်သွားတယ်ဒါမဲ့ဒီမြေပြင်တိုက်ပွဲကြီးကတော့တနည်းပြင်းထန်တဲ့ဟာတော့မရှိဘူးခင်ဗျအဲကျန်တဲ့ဒီဖက်ကန်ဘက်တို့အဲတိုက်ပွဲကြီးလေးဖြစ်တယ်ဆိုတာကတော့ကြားပါတယ်ဒီပုံပေါ်မှာဖြစ်ရတာတူးတယ်ဆိုတာကတော့ကျွန်တော်လည်းကြားပါတယ်အဲလင်းနဲ့အပုတ်ထားတာဒီကားနဲ့ရင်နဲ့ပုတ်ထားတာတွေရှိတယ်ဆိုတော့တင်းကတော့ကြားပါတယ
်ဟုတ်ကဲ့အဲ့တော့ဗိုလ်မှူးကြီးအခုဒီတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေထူးခြားချက်ကရောဘာတွေ့နေလဲ
တနင်္လာနဲ့တနင်္လာတော့မတူဘူးဒါပေမဲ့အကြီးကကျွန်တော်တို့လိုက်စားဌာနချုပ်နဲ့ညီတဲ့ဒီအလော့ပုံမှာတော့ဒီရဲ့အခြေအနေကတော့ဤမာနယ်တဲ့အနေအထားဖြစ်ပါတယ်စစ်ကောင်စီဘက်ကနဲ့တက်လာတဲ့ဒီစစ်ကြောင်းတရားလဲတိုးထဲမှာပဲပုံနေတဲ့အနေအထားဖြစ်ပါတယ်အဲကြောင့်ကျွန်တော်တို့ကအနေနဲ့လဲနေရာကိုတော့စင်တင်ယူထားပြီးမှသူတို့ရဲ့အခြေအနေကိုစောင့်ကြည့်နေတဲ့အချိန်ဖြစ်ပါတယ်နောက်ဘက်ခုနပြောတဲ့ပုံမှန်ဘက်မှာလဲသိအားတွေပြန်ပြီးမှတူးထားတယ်ထပ်ပြီးမှပို့ထားတယ်ဆိုတော့ဒီတိုက်ပွဲကတော့ဟိုပြင်းထန်လာနိုင်တဲ့အနေအထားလို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဟုတ်ကဲ့ပမွေအဲ့ဒီတော့အခုလိုအချိန်မှာဘာကြမလို့ဒီကချင်ဒေသမှာထူးသဖြင့်ပေါ့နော်အခုလိုတိုက်ပွဲတွေပြန်ဖြစ်လာပြင်းထန်လာတယ်လို့သုံးသပ်မိလဲ
အဒီကတော့သူကလည်းအာဏာသိမ်းထားတယ်နောက်ပြည်သူလူထုကလည်းသူ့ရဲ့အာဏာပြုချရေးမှာစူးစမ်းနေတဲ့အချိန်မှာတပက်ကတော့ကျွန်တော်တို့လက်နဲ့ကြိုက်တဲ့အဖွဲ့ကိုလည်းဒီပြည်သူလူထုစီမှာစစ်မီးဒီမကိုအောင်အဲပြည်သူလူထုဒီစီမှာကျွန်တော်နဲ့အစ်စ်တွေကြက်အောင်အဲပြည်လူထုနဲ့လက်မတွဲအောင်ဆိုမှကျွန်တော်တို့ကိုလည်းခုလိုမျိုးစစ်စီရဲလုပ်တာဖြစ်နိုင်တယ်လို့သုံးသပ်တာပေါ့
ဟုတ်ကဲ့အခုလိုဒီရည်ရွယ်လှုပ်ဆောင်လာနိုင်တာကချိရောက်မှုဘလို့ဖြစ်လာနိုင်မလဲ
ပြည်သူလူထုကလည်းသူတို့ဆန္ဒနဲ့သူတို့ဒီရည်နှမ်းချက်နဲ့လုပ်နေတဲ့ဆန္ဒပြပွဲတွေဖြစ်ပါတယ်အဲကျွန်တော်တို့ဒါနဲ့လည်းကြာဖွဲ့ဒီကိုတိုက်တယ်နဲ့ဒီပြည်သူလူထုကတော့ရက်တော့မှာတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်အဲကျော်တို့ကိုတိုက်တယ်လို့ပြည်သူလူထုကိုလည်းတတ်တချက်တည်းသူကပုံမှန်ပြင်ထန်လာတာအဲ့ဒါလည်းပြည်သူလူထုကတော့ကြောက်ပြီးမှရက်တော့မှာတော့မဟုတ်ဘူးလို့မဟုတ်မဖြစ်နိုင်ဘူးလို့ကျွန်တော်ကတော့ယုံကြည်ပါတယ်ပုံပြီးမှပြင်ထန်လာမယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ဒါကြင်နာမြို့ပေါ်မှာဆန္ဒပြတဲ့ပြည်သူလူထုတွေလည်းပုံမှန်အာချီးမှပြင်ထန်လာနိုင်တယ်လို့မျှော်လင့်ပါတယ်။ထို့နည်းတော်၎င်းပေါ်ကျွန်တော်တို့ဒီတိုင်းတားလေးနဲ့ကဲအဖွဲ့တွေလည်းစည်ရင်းနဲ့ပဲဖြည့်ရှင်းလို့ရှိရင်တော့ပြည်သူစစ်ကတော့ပုံမှန်ချိန်နိုင်တယ်လို့ကျွန်တော်သုံးသပ်ထားပါတယ
်။ဟုတ်ကဲ့လက်ရှိဒီအလောပေါ်မှာအထူးကြိုက်ကြဆုံးအနေထားရောဘယ်လောက်လောက်ရှိလဲ
။အဲ့လောက်ကြီးပြင်ထန်တဲ့တိုက်ပွဲဆိုတော့မြက်ကတော့ကျဆုံးတာဒီထိတိုက်ပညာရတာတရားတော့ရှိမဲ့တည်ချာပါတယ်အဲတော့ဘက်ကလည်းတို့အထိနာတဲ့ပုံစံတော့ဖြစ်ပါတယ်ထိချတဲ့ကိန်းတမနဲ့ပြောတာမျိုးတော့ကျွန်တော်လည်းဘာမှမရဘူးဒါပေမဲ့ဒီ social media မှာတော်တော်များများတက်နေတာအချို့ရှစ်တန်းတမားတွေလည်းသူ့တငယ်ချင်းတွေသူ့ရဲ့ဒီအမျိုးကြီးဖွဲ့စည်းရေးစီမှာဒရင်းပေးလာတာတော့ရှိကောင်းရှိနိုင်ပါတယ်ဒါကြောင့်တိုက်ရင်မိုးတွေကျသွားတယ်ဆိုတာတော့ရခိုင်နှုန်း90ကျော်တော့ရေးချပေးလို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဘုံမွေကျေးဇူးအများကြီးတင်ပါတယ
်ကိုဝင်းမင်းဆက်သွယ်နေနေထားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်တန့်ရေး CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လှန်ရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားလိုက်ပါတယ်CRPH အနေနဲ့လက်နက်ကင်တိုက်မဲ့နီလန်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တယ်လဲဒီနီလန်းကရောဖြစ်တယ်လားဖြစ်နိုင်မလားဆိုတာရင်းနဲ့ပတ်သက်လို့မြမအရေးလေးလာသုံးသပ်နေသူဒေါက်တာတင်မောင်တန်းကိုမန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းစူးစီးတင်ပြထားပါတယ်
ကုလသမဂ္ဂထုတ်ပြန်ချက်အရမြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးရက်ပေါင်း80ကျော်အတွင်းအကြမ်းဖက်ပစ်ခတ်ဖိနှိပ်မှုတွေကြောင့်ကလေးရွယ်တွေအပါအဝင်အနည်းဆုံးလူပေါင်း900ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။အခုလိုစစ်ကောင်စီဘက်ကလက်နက်မဲ့တဲ့ပြည်သူတွေကိုအကြမ်းဖက်ဆက်လက်ဖိနှိပ်နေတဲ့အပေါ်မှာပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အနေနဲ့ CDM လှုပ်ရှားမှုနဲ့အတူလက်နက်ကိုက်တော်လှန်ရေးပါလှုပ်ဆောင်ဖို့မဖြစ်မနေရွေးချယ်ခဲ့ရတယ်လို့ VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အတန်ဖိုင်မှာသူကအခုလိုပြောသွားပါတယ်
။ခုတည်းကကျွန်တော်တို့ခေါင်းဆောင်တွေကိုလည်းလွတ်မပေးဘူး။ကျွန်တော်တို့ထပ်ပြီးတော့လည်းဖမ်းတယ်၊နှိပ်ကွပ်တယ်၊လူတွေတတ်တယ်ဆိုတော့သူတို့ပို့ဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်။ကျွန်တော်တို့ CDM ကနေတစင်တော်လည်းရေးလုတ်ပြီးတော့စစ်တိုက်ပြီးတော့ကျွန်တော်တို့လူတွေကိုတေးစီတာတို့သွေးထွက်တာတို့ဖြစ်ချင်လို့မဟုတ်ဘူး။လည်းဖြစ်ချင်လေအခုကဖြစ်ရအောင်သူတို့ကတမင်တွန်းပြီးတော့ပို့နေတာကျွန်တော်တို့ဒေါ်လာရေးဟာဒီ EAO တွေရှိတဲ့နေရာတွေမှာ EAO တွေရဲ့အင်အားနဲ့အနည်းဆုံးအကောင်ဆုံး CDN လည်းအကောင်နဲ့ EAO တွေကလည်းအကောင်နဲ့ဆိုတဲ့မြို့တွေကိုအရင်ဆုံးကျွန်တော်တို့သိမ်းရမှာဖြစ်ပါတယ်အဲ့ဒီနေတွေကိုသိမ်းရမှာဖြစ်တယ်အဲ့ဒီရွာတွေကိုသိမ်းရမှာဖြစ်တယ်ဒါမှသာကျွန်တော်တို့ဟာအစိုးရဆိုတဲ့စကလုံးနဲ့အညီကျွန်တော်တို့ကအုပ်ချုပ်ရေးတွေလည်းရှိမယ်တရားစီရင်ရေးတွေရှိမယ်ကာကွယ်ရေးတွေခုနစစ်ရေးတွေလည်းကျွန်တော်တို့ရှိပြီးတော့ territory ဆိုတဲ့နယ်မြေလည်းရှိမှာဖြစ်ပါတယ်ဒါမှသာအစိုးရဖြစ်မှာတော်သူနိုင်ငံတကာကအတိအမှန်ကပြုတ်အောင်ကျွန်တော်လုပ်မှာပါပြုတ်လားမပြုတ်လားအရေးမကြီးဘူးအစိုးရဆိုတဲ့အဓိပ္ပာယ်ကအဲ့ဒါပဲကျွန်တော်တို့အခုဆိုရင်ပို့ပြီးတော့လည်းကျွန်တော်တို့အနေနဲ့ humanitarian aid တွေရော assistant တွေရောစာနာရိတ်ခါတွေရောကျွန်တော်ရရှိဖို့အလားအလာတွေအများကြီးကောင်းနေတဲ့အတွက်အဲ့ဒီတင်တန်းနေအများကြီးပြပြီးလူတွေအများကြီးကိုလည်းမွေးနိုင်မဲ့အနေအထားရှိပါတော့။ဒါပေမဲ့တတ်နိုင်တယ်များသွေးထွက်တန်ရုံမဖြစ်အောင်ကအဲ့ဒီအင်အားတွေကျွန်တော်တို့မှရှိဖို့လိုတယ်လူအင်အားကောင်းဖို့လိုတယ်စိတ်ဓာတ်အင်အားတွေကောင်းဖို့လိုတယ်ဒီကျွန်တော်တို့စီးတွေစနစ်တွေကောင်းဖို့လိုအဲ့လိုကောင်းတယ်ဆိုရင်ကျွန်တော်တို့စောစောပြောတဲ့အဲကာကွယ်ရေးလုပ်ငန်းတွေကာကွယ်ရေးတပ်ဖွဲ့တွေအင်းနဲ့အားနဲ့ဆိုရင်တို့တွေကျွန်တော်တို့တော်ယုံတန်ယုံနဲ့တို့ကျွန်တော်တို့လာပြီးတော့မတိုက်ခိုက်နိုင်တဲ့အနေအထားဖြစ်ရအောင်လုပ်အောင်မှာဖြစ်တယ်။အဲ့ဒီနီးအားဖြင့်တို့ဇပွဲပေါ်ကိုတက်ချင်တက်လာဇပွဲပေါ်တက်လာဆိုလို့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖို့မဟုတ်ဘူး။ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ပြောတဲ့ဟာတွေလုပ်အောင်ကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ခေါင်းဆောင်တွေကိုမလွတ်ပေးဘဲနဲ့ဘာဇပွဲမှာထိုင်နေအောင်ချင်းမျက်နှာချင်းလုံးဝဆိုင်မှာမဟုတ်ဘူး။နော်ကျွန်တော်တို့ခေါင်းဆောင်တွေကိုလွတ်ပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေနဲ့ပြေဆုံးဆွေးနွေးပြီးကျွန်တော်တို့ချင်းဝန်ဆောင်ကိုကျွန်တော်တို့ပြောတင်တာတွေပြောပြီးတဲ့အချိန်ကျမှသာဇပွဲမှာထိုင်မှာဖြစ်တယ်။သူတို့ကိုကျွန်တော်တို့အဲ့လိုဇပွဲမှာထိုင်နေရအကြောင်းမရှိဘူး။အဲ့ဒီဟာမပါဘဲနဲ့ကျွန်တော်တို့ခေါင်းဆောင်များနဲ့ကျွန်တော်တို့ဖန်ထားတဲ့ကျွန်တော်တို့လူရဲ့တော်လှန်ရေးအင်အားစုတွေကိုလွတ်မပေးဘဲနဲ့သူတို့နဲ့မျက်နှာချင်းဆိုင်ပြီးစကားပြောစရာအကြောင်းမရှိဘူး။ကျွန်တော်တို့မပြောဘူး။အဲ့တော့အဲ့လိုမျိုးဖြစ်ပါတယ်။အဲ့တော့တကယ်လို့အဲ့ကြရင်တော့ဒါတော်မှပဲကျွန်တော်တို့အောင်ဆန်းစုကြည်တို့သမတကြီးတို့ကိုကျွန်တော်တို့တွေအသေးချာပြောပြီး inform လုပ်ပြီးအခုပြောင်းလဲနေတဲ့အခြေအနေတွေကိုတင်ပြခွင့်ရမှာဖြစ်တယ်။တင်ပြခွင့်မရလို့မဖြစ်ဘူး။ဒါကိုဘာဖြစ်လို့ဆိုတော့အမေတို့နားလည်အောင်ရှင်းပြ။ဒါမှသာလေကျွန်တော်တို့အခြေအနေတွေကဘာကြောင့်ဒီလိုပြောင်းလဲသွားရဲဆိုတော့ပြီးမှာဖြစ်တယ်။အဲ့ဒါကိုကျွန်တော်လုပ်ပြီးတော့မှသာလေကျွန်တော်ဒီဟာစကားပြောနေ
။ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆုပြောသွားတာပါ။လက်နက်ကင်တော်လန်တဲ့နီလန်ဟာမြမတမိုင်းကြောင့်အရာဆိုရင်နှစ်ပေါင်းများစွာကတည်းကရှိခဲ့တာပါလက်ရှိမှာလည်းတိုင်းနာလက်နက်ကင်တပ်ဖွဲ့တွေရှိနေသလိုစစ်ကောင်စီဘက်ကလည်းခြေမုံတိုက်ခိုက်နေတာဖြစ်ပါတယ်ဒါကြောင့်ဒေါက်တာဇော်ဝေဆိုးပြောသွားသလို CRPH အနေနဲ့လက်နက်ကင်တော်လန်တဲ့နီလန်ကိုရွေးချယ်တာဖြစ်တင်သလားအင်အားကြီးမားတဲ့မြမစစ်တပ်နဲ့ရှင်ဖို့ရောဖြစ်နိုင်ပါမလားမြမအရေးလေးလာတုံးသက်သူဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဖြစ်တဲ့တာကိုပြောရလို့ရှိရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလှုပ်ဆောင်မဲ့လမ်းကြောင်းကမျိုးသားရင်ကြားစီဒါကအဖြစ်သင့်ဆုံးပဲ။တနက်ခိုင်လမ်းစဉ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်လည်းမဟုတ်ဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြမ်းမဖက်လှုပ်ရှားမှုဒီမိုကရေစီရဲ့လှုပ်ရှားမှုကိုပဲသွားတယ်။ဒါပေမဲ့ခနေ့အချိန်ပေါ့နော်။ခနေ့အချိန်ကတော့1988မှာဖြစ်ခဲ့သလိုပဲနော်လူငယ်တွေလူထုကလည်းဟာဒီတက်မတော်ကြီးကိုတော့ဒီစစ်တပ်ကြီးကိုတော့သင်္ကန်းနဲ့ပြချမှပဲရမယ်တချို့ကဆိုရင်နိုင်ငံခြားတပ်တွေကဝင်ပြီးချဖို့တောင်းမှပဲနော်ဒီလောက်ထိမျောနေတောင်းဆိုနေကြတာလေးကိုတွေ့ရတယ်ဒါကဖြစ်နေတာနော်ဖြစ်တဲ့နာကငြင်းကြရေးဖြစ်နေတာကဒီအချိန် เนาะဒီလိုဖြစ်လာတာကလေညင်ချင်းချင်းဆန္ဒပြနေတာဒီအပေါ်မှာဖိနှိပ်ရက်ဆက်เนาะရက်ဆက်တာပေါ့เนาะခုနှစ်နှစ်သမီးလေးကိုအိမ်ထဲမှာပဲပြစ်တတ်ပြစ်တာအဖေစီပြေးသွားတဲ့အချိန်မှာပြစ်တတ်ပြစ်တာမျိုးเนาะကလေးတွေကိုเนาะခေါင်းကိုတဲ့တဲ့ပြစ်တာမျိုးဒါတွေအကုန်လုံးကရက်ဆက်တယ်ဒီလိုရက်ဆက်မှုတွေကြောင်းဖို့လို့လေစစ်တပ်ကတော့လက်နက်ခိုင်တော်လာမှပဲရတော့မယ်ဆိုတဲ့အမြင်ချက်ပါတယ်เนาะဒါကဒီနေ့ဖြစ်နေတာเนาะအဲ့ဒီလမ်းကြောင်းကဘောဖြစ်နိုင်တလားထိုက်ခဲနိုင်မယ်လို့ထင်တယ်เนาะဘာကြောင့်လဲဆိုတော့1946ဒါတခင်ဆိုးကြီးပုံကန္တာအနေစပြီးတော့ကရင်ပြီးတော့အာဒီကွန်မြူနတီပါတီเนาะပြီးတော့ကျွန်တော်တို့58မှာရှမ်းလက်နက်ကိုင်အဖွဲ့ကြီးတွေအမျိုးမျိုးကချင်းเนาะဒီလိုတော်လာခဲ့ကြတယ်ဒါပေမဲ့မပြီးခဲ့ဘူးသို့တော်ကနေ့အချိန်မှာဖြစ်နိုင်တာလားဘာမဆိုဖြစ်နိုင်လဲကနေ့အချိန်ကြီးကတော့ဘာကြောင့်လဲဒီလက်နက်ကိုင်လှုပ်ရှားမှုတွေအကုန်လုံးကကဘာရဲ့အာယုံစုဆိုင်မှုအရင်တော့တခါမှမရခဲ့ဘူးเนาะအဲရတော့ရပါတယ်အရင်တော့လည်းဒါပေမဲ့အခုလောက်ထိပေါ်ပေါ်ထင်ထင်မရရှိခဲ့ဘူးလက်နက်ကိုင်တော်လာရေးတာเนาะအခုဆိုရင်စီရီယားလို့ဖြစ်သွားမလားဆိုပြီးစိုးရင်တဲ့အထိကဘာကလည်းဖြစ်ပေါ်လာခဲ့တယ်။နော်ကဘာသုံးသက်သူတွေလွဲနေတာကတော့ပြည်တွင်းစစ်ကြီးဖြစ်သွားနိုင်တယ်ဆိုတာပြောတာမဟုတ်ဘူးပြည်တွင်းစစ်ကဖြစ်နေခဲ့တာကြာလာပြီနှစ်ပေါင်းများစွာ။ဒါပေမဲ့သူတို့ဆိုလိုချင်တာကတော့ပို့ပြီးအရှိန်ဖုန်ပြင်းပြင်းနဲ့ဖြစ်သွားနိုင်တယ်လားဖြစ်သွားနိုင်တယ်။ဘယ်သူရှုံးမလားဘယ်သူနိုင်မလဲ။အခုချိန်မှာတော့ပြောလို့မရသေးဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်ဖြစ်တဲ့နောက်ပြောရလို့ရှိရင်တော့စပွဲဝိုင်းကိုညညဖွင့်ပြီးစကားပြောကြတာအခေါဆုံးလို့ကျွန်တော်ထင
်လက်ရှိမြန်မာစစ်တပ်ဘက်ကတော့ကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတိုင်းရင်းသားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါအပြင်မြန်မာပြည်အကြက်တဲပြည်လည်းဖို့မရှိသေးတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလိုအပ်လာဖို့ရှိကြောင်းဒေသခံအဖွဲ့အစည်းတွေကတတိပေးပြောကြားထားပါတယ်ရှင်။
UN Mobile Season ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UAE Season တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကြာတာပတိနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲတရိုက်ထုတ်လွှင့်ပေးနေပါတယ်အခုကမှတော့နောက်ထပ်သတင်းတော်တစ်ခုကိုတင်ဆက်ပေးပါမယ် Free Burma Rangers အဖွဲ့ဟာလူမျိုးပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံအတွင်းကအဖိနှိပ်ခံနေရတဲ့တိုင်းရင်းသားတွေကိုကူညီပေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ရတလောမှာလေကြောင်းကတိုက်ခိုက်ခံနေရတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခန့်တွေမှာအဓိကကူညီနေတာ25နှစ်ကျော်ရှိနေပြီဖြစ်ပြီးတော့မြေပြင်ပေါ်ကအခြေအနေတွေကိုလည်းကဘာကသိရှိအောင်သတင်းထုတ်ပြန်ပေးနေတာပါဒီအဖွဲ့ဟာကဘာပေါ်ကပြည်ပခန့်ဖြစ်ပွားနေတဲ့ဆူဒန်၊ဆီးရီးယား၊အီရန်နဲ့ကာဒစ္စတန်စတဲ့တခြားနိုင်ငံတွေမှာလည်းအကူအညီတွေပေးနေတာပါစတီဆန်ဖော့သတင်းပေးပို့ထားတာကိုကိုငင်းချင်းကတင်ဆက်ပေးမှာပါ
မြန်မာနိုင်ငံကရင်ပြည်နယ်အတွင်းမှာလေကြောင်းကတိုက်ခိုက်မှုတွေအပါအဝင်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာရတဲ့စေဘေးဒုက္ခသည် IDP ထောင်ပေါင်းများစွာဟာအစားအသောက်ဆေးဝါးနဲ့အမိုးအကာတွေလိုအပ်နေတာပါ Free Burma Ranger အဖွဲ့နဲ့အဖွဲ့တီထောင်သူ David Yuban တို့ဟာကရင်ပြည်နယ်အတွင်းအဖွဲ့30ကျော်နဲ့အတူကူညီနေပြီးတော့စိန်ခေါ်မှုတွေလည်းအများကြီးရင်ဆိုင်နေရပါတယ
် And so our teams move to where the fighting is and right now our teams are with
ကျွန်တော်တို့အဖွဲ့တွေကတိုက်ပွဲဖြစ်တဲ့နေရာလေးစီရောက်အောင်သွားပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူအုပ်စုတိုင်းကိုစေဝါထောက်ပံ့နေကူညီပေးနေပါတယ်။နောက်ပြီးအစားအသောက်တွေမိုးကားတွေပံ့ပိုးပေးသလိုသူတို့ကြုံတွေ့ခဲ့ရတာတွေကိုလည်းမှတ်တမ်းတင်ပါတယ်။ကဘာဒီသတင်းတွေသိအောင်လည်းလှုပ်ဆောင်ပေးနေပါတယ
်။ဒီအဖွဲ့တိုင်းမှာပါဝင်သူအများစုကကရင်လူမျိုးတွေဖြစ်ပြီးတော့အဖွဲ့ရဲ့ဒုခေါင်းဆောင်ကပောစေးကိုတိုင်ကလည်းကရင်နီဒေသကစစ်သားဟောင်းတစ်ယောက်ဖြစ်ပါတယ်။စစ်ပွဲရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်ပြီးတော့အခုအချိန်မှာတော့လူအခွင့်ရေးချိုးဖောက်မှုတွေကိုဓာတ်ပုံဗီဒီယိုတွေကူညီရိုက်ကူးနေပြီးတိုင်းပြည်အတွင်းကြံနေခဲ့တဲ့ဆွေမျိုးမိတ်ဆွေတွေကိုကူညီဖို့ရည်ရွယ်ပါတယ်
။အစံပါတို့ကြီးဘောမာယူတန်လက်အဝတ်ကြီး
အခုလက်ရှိမှာတော့ရွာသားတွေဒုက္ခရောက်နေပါတယ်။
ကျွန်တော်တို့ FDRC အဖွဲ့တွေကသူတို့ကိုအကြံဖတ်မှုတွေကနေကင်းဝေးအောင်ကဲတင်နေပါတယ်။အချိန်တည်းမှာပဲကျွန်တော်တို့မိသားစုတွေမိမနဲ့ကလေးတွေဟာတောတောင်တွေထဲမှာပုန်းအောင်နေရပါတယ
်။နေပေါင်း80ကြာကြာဖြစ်ပွားနေတဲ့ပြိပခကြီးအတွင်းအခုလိုဆွေဘေးဒုက္ခတဲ့ IDP တွေအတွက်ကတော့မကြာခဏကြုံရတဲ့စိတ်ဖိစီးစရာအတွေ့အကြုံတွေပဲဖြစ်ပါတယ်။ဒီထဲမှာထိခိုက်မှုအများဆုံးဖြစ်ပေါ်လာတာကတော့မြန်မာစစ်တပ်ရဲ့လေကြောင်းကတိုက်ခိုက်မှုတွေပဲလို့ UBank ကပြောပါတယ်
။ In over 25
25နှစ်ကျော်ကင်းပြည်နယ်အတွင်းကူညီနေတာမှလေကြောင်းကဘုံကျဲတာတွေကိုမမြင်ဘူးပါဘူး။အခုဆိုရင်နေတိုင်းရှိနေပါတယ်။နောက်အောင်ဟောစရာတခုကဘယ်သူပဲဟောဘာမှမခွဲခြားပဲဘုံကျဲတာကိုပါအရက်သားတွေအများစုပဲတည်ဆုံနေရပါတယ်ဒါပေမဲ့ဒါကလည်းရန်ကုန်နဲ့တခြားမြို့တွေမှာလည်းစစ်တပ်ကရက်သားတွေကိုတတ်နေတာပါပဲမြို့သူတွေကလေးတွေနဲ့ရက်သားတွေကိုပါတတ်နေတာပါဘယ်လဲနဲ့ပဲသုံးတော့အတူတူပါပဲ
မြန်မာပြည်အကြက်တဲဟာပြည်လဲသွားဖို့လက္ခဏာမရှိတဲ့အတွက်ပြည်တွင်းပြည်ပကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့ရက်သားတွေအတွက်အကူအညီပေးတာတွေတိုးလှုပ်သွားဖို့မျှော်လင့်ရပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow View မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် View မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေကြာတာပရိနည်းမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲတရိုက်ထုတ်လွှင့်ပေးနေပါတယ် VOA American အတန်ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လိုတယ်တော်တာချင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုအခါမှာတော့ကမ္ဘာသတင်းမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းဖော်ပြထားတဲ့သတင်းဆောင်မတွေကိုမူရင်းလက်ရမပြတ်ပဲကိုအောင်မြတ်သူကတင်ဆက်ပေးပါလိမ့်မယ်။
ပြည်တွင်းစစ်ကြောင်းနှကန်ဝါနာကိုရောင်းနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy သတင်း online မှာရေးသားဖော်ပြထားတဲ့ Lucas Maya ရဲ့ဆောင်မကိုတင်ပြပေးခြင်းပါတယ်။ဖေဖော်ဝါရီရဲ့အာဏာသိမ်းပြီးကတည်းကဆန္ဒပြမှုတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်မြန်မာနိုင်ငံဟာရုပ်ချီးမငြိမ်သက်ဖြစ်ခဲ့တဲ့ဆိုပြီးတော့ဆောင်းပါးကိုအစချေရေးသားရပါတယ်။မြို့ပေါ်မှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးအခြားတစ်ဖက်မှာလည်းလက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့အခန်းကဏ္ဍကလည်းရှိနေတာမို့သူတို့ဘလို့ရွေးချယ်မလဲဆိုတာတိုင်းပြည်ရဲ့ရည်ရှိတည်ငြိမ်ရေးမှာအရေးပါလာတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။အန်ဒရယ်ကိုကြိုတင်ရိတ်စာမိတဲ့တပ်မတော်ဟာ match 37မှာသူတို့ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကိုမဆန့်ကျင်တဲ့အုပ်စုတွေကိုတစ်ဖက်သက်အပြစ်ကတ်ရစေရေးကြေညာခဲ့ပါတယ်။ဘလမကလုံမျိုးရင်းကောင်စီမှာအမြဲတမ်းအဖွဲ့ဝင်ဖြစ်နေတဲ့တရုတ်နိုင်ငံကတော့မြမရေးနဲ့ပတ်သက်ပြီးတော့ကိုယ့်ဘာသာကိုဖြေရှင်းတာကိုပဲဆန္ဒရှိပြီးနိုင်ငံတကာဂျာဝင်မှုတော့ငင်းဆန်ပါတယ်။ဒါပေမဲ့လည်းပြည်တွင်းစစ်ဖြစ်လာခဲ့ရင်တရုတ်အနေနဲ့တိုက်ရိုက်ဂျာဝင်ခဲ့တာမျိုးလည်းရှိခဲ့ဘူးတယ်လို့ဆိုပါတယ်။မြမစစ်တပ်ကတော့အာဏာတည်မြဲရေးအတွက်ဘယ်ရာမဆိုလုံးမဲ့ပုံမျိုးရှိပြီးမြမသာမကဒေသတစ်ခုလုံးကိုဘေးဆိုးကြောက်ရွံ့စေမဲ့ပြည်တွင်းစစ်ကတော့တာဆူနေပြီဆိုပြီးတော့ဆောင်းပါးကိုအဆုံးသတ်တာပါပဲ။ပြည်တွင်းစစ်ဖြစ်နိုင်ပေါ်ရာအခြေအနေနဲ့ပတ်သက်ပြီးတော့Leslie Ray ရဲ့ The Spectator သတင်းဝန်လိုက်မှာရေးသားတဲ့ဆောင်းပါးကိုလည်းဆက်လက်တင်ပြပေးခြင်းပါတယ်။နှစ်လကျော်ကြာမြင့်နေခဲ့ရကအခုချိန်ထိမတိမငြိမ်ဖြစ်နေတဲ့မြန်မာပြည်ဟာပြည်တွင်းစစ်တရက်စီကိုဥတီလာနေရလို့အစကြေးရေးသားတာပါပဲ။ စစ်တပ်နဲ့တိုင်းပြည်ပြည်သားအများစုအကြားထိတ်တဲရင်ဆိုင်မှုဟာစောစောစီးစီးအဖြစ်ရှင်းလို့ရမယ့်ပုံမျိုးတော့မရှိဘူးလို့ဆောင်းပါရှင်ကထောက်ပြထားပါတယ်။အနောက်စုကစေအုပ်စုကိုဝင်ငွေရရှိစေတဲ့စွမ်းအင်တပ်တုနဲ့အခြေခံအဆောက်အအုံပိုင်းကိုတော့ပိတ်ဆို့အရေးယူတာကိုရှောင်လွှဲမဲ့ပုံမျိုးရှိပြီးစစ်တပ်ပိုင်ကုမ္ပဏီတွေကိုတော့အားနည်းသွားအောင်ပနာမအနေနဲ့လမ်းခွဲဖို့တေချာသလောက်ရှိတယ်လို့ဆိုပါတယ်။မြန်မာအဖွဲ့ဝင်တဝူဖြစ်ပါဝင်တဲ့အရှိတအောင်ရှာနိုင်ငံများအတင်းရဲ့တုတ်ပြတ်မှုကလည်းမျောလင်းချက်မရှိသလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်။ဆေးအုပ်စုရဲ့အကြံဖက်နည်းပြဟာကလည်းနိုင်ငံရေးအာခံမှုတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဆိုပါတယ်။မြို့ကြီးတွေမှာလည်းမငြိမ်သက်မှုတွေနေ့စဉ်မြင့်တက်လာနေပြီးအစိုးရဝန်ဆောင်မှုကဏ္ဍတွေဗန်နဲ့စီးပွားရေးလုပ်ငန်းတွေလည်းတုတ်ဆိုင်နေပြီလို့ဆိုပါတယ်။ကိုပိုင်အုပ်ချုပ်ရေးသို့မဟုတ်ခွဲထွက်ရေးအတွက်တိုက်လူနေစုတိုင်းရင်းသားလက်နက်ကိုင်တွေကလည်းအချက်ရက်နေတဲ့အုပ်စုကိုအမျက်ထုတ်ဖို့အပြစ်ခတ်ရဲစေတာတွေကိုဆွန့်လွှတ်လိုက်ပြီလို့ဆိုပါရယ်ပြည်စုံဝင်တော့ www.thespectator.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတခြားနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်နေတဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာဝိုင်းကနေကြာလပတေးနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA Facebook စာမျက်နှာကနေလည်းတစ်ချိန်တည်းမှာပဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်တိုက်ဖျက်ရေးနဲ့အတူ Federal ပြည်ထောင်စုတည်ဆောက်ရေးကိုပါ CRPH ခေါ်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကကြွေးကြော်နေပါတယ်။လက်တွေ့ဖြစ်လာနိုင်ခြေဘယ်လောက်ရှိပါသလဲ။မြန်မာနိုင်ငံရဲ့တုံ့တက်သူဥယဲထန်ခမ်းနဲ့ဥကြော်စန္ဒာတို့ဆွေးနွေးတုံ့တက်ထားပါတယ်။
ကြတော့မြန်မာအခုမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေး
ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေး
ဆိုရက် CRPH ရဲ့ကြွေးကြော်ဆံကတိုင်းရင်းသားတွေသူသဖြင့်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကစိုက်လက်လက်လက်ယုံကြည်စက်ဝင်ကြလိုက်မယ်လို့ယူဆပါသားခင်ဗျာ
ကျွန်တော်တို့နိုင်ငံမှာရေးကြည့်တဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုင်းရင်းသားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRPH ကပေါ့နော်မြန်မာညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်။အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူ့အာဏာဟာဒီမတည်မြဲနိုင်ဘူး၊သူ့အာဏာကိုမထိန်းသိမ်းနိုင်ဘူးပေါ့နော်။အဲအဲ့ဒါလို့ဒီယူဆဒီအောက်မှာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုသူ့ဘက်ပါအောင်စီယုံလိုက်တဲ့ကြွေးကြော်တာမယ်လို့ဟိုသုံးသပ်လို့ရပါတယ်ဗျ
။ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် political unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာဖက်ဒရယ်တပ်မတော်တော်ကလက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးရရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအဓိက energy ထွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာအာဒီဘလောက်အယုံကြည်ရှိတယ်လဲနောက်ဘလို့ဒီအရာတွေသူတို့အကောင့်ထဲပေါ်နိုင်ပါမလားအဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးကြည်လိုက်မယ်နောက်တစ်ခုကအဲ့ဒီတက်ဆိုင်ရာတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိုက်မယ်လို့ထင်တယ
်ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကလာအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယမြို့သားဒီမိုကရေစီဖွဲ့ဥဆောင်တဲ့အစိုးရစီရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်အဲ့ဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲ့ဒီဟာနဲ့နှိစအောင်ကြိုးပမ်းခဲ့ကြတာဟာ ောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူးဆိုတော့ဒီတိမှာဝအောင်မြင်လာနိုင်မဲ့အလားအလာရှိပါလား
ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားစရာရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်နေဖြစ်တဲ့ဒေါက်ဆန်းစုကြည်တို့ဦးဝင်းမင်းတို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမင်းတို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့တေချာတယ်သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီပညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်တွေလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီပညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းချက်သိမ်းလိုက်ပါပြီဆိုပြီးတော့ပညာသွားတာရှိတယ်အဲ့တော့ကြီးညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအတည်ပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတဲ့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့
ဒီ NLD ရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားကြရရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်မိုင်းအပြောင်းလဲကိုလည်းပဲတချို့ကမျောမှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာလူငယ်တွေမျိုးဆက်သစ်လူငယ်တွေကအများကြီးသူတို့ကအင်မတန်တက်ကြွတယ်ရှေ့တန်းကပါဝင်ကြတယ်ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲ့ခေါင်းဆောင်နဲ့ဆက်တူထမ်းမြှားကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတော့ယူဆပို့ပြီးတော့ရှိရဲ့မျိုးဆက်တွေပေါ်ထွန်းလာပြီးခေါင်းဆောင်မှုလည်းပဲအဲ့ဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ကမျှော်လင့်နိုင်ကြအောင်ရှိပါလား
အဲ့ဒီလိုကတော့မျှော်လင့်နိုင်ပါတယ်အခုလိုပြဿနာကြီးမားမားဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမာပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနာလဲလာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်။ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိစိတ်မဝင်စားဘူး။မလိုပါဘူးဆိုပြီးတော့ထင်ခဲ့တဲ့ဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်။တို့တိုင်းရင်းသားတွေအားလုံးစီလုံးညီညွတ်မှတန်းတူအခွင့်အရေးရှိမှဆိုတဲ့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲ။သို့တော်လည်းဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPH တို့ဘာလို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေးတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ပြင်ညာထားတဲ့ဂရိကဝတ်တွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျှော်လင့်ချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေလိုချင်တဲ့အဲဒီဖက်ဒရယ်စနစ်ကလည်းအဲတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့เนาะဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုတဲ့ဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းသူတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲ့ဒါဒီဟာCRPH ဥဆောင်တဲ့အရေးတော်ပုံအောင်မြင်မှုဆိုတာကလည်းပဲအဲဒီတိုင်းရင်းသားတွေရဲ့ယုံကြည်မှုပူပန်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်။ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတဲ့အဲ့လိုညီညွတ်မှုကိုရနိုင်မဲ့သဘောတွေ့ရပါသလား
။မှန်ပါတယ်ဗျ။အဲ့ဒါတော့တေချာတာပေါ့လေဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအပြည်ကြီးကခုနသူတို့ဒီဟိုပေါ့စိတ်ကူးထားသလိုဖက်ဒရယ်အာမီနော်ဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်တယ်ဆိုလို့ရှိရင်တော့အဲဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနေတာပေါ့သို့တော်လည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေမှာလည်းတပ်ဖွဲ့နဲ့တပ်ဖွဲ့ကသူတို့ရဲ့ဒီပဂရိအခြေအနေအရဒီအခု CRPH ရဲ့အဲနော်ဟိုဒေါ်လာပုံကန်နေတဲ့ပုံမှာရက်ဒီချက်ကမတူဘူးဖြစ်နေတယ်ဥပမာ UWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့အချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့အမမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်းပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါတို့ရဲ့အာဂျင်ဒါပေါ့နော်တို့ပါတီတို့တပ်မတော်ရဲ့အာဂျင်ဒါကတတ်တတ်ရှိတယ်ဒါကြောင့်အခု CDM တို့ဘာလို့ ਨੇ အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါနဲ့ပတ်သက်လို့ဟိုပါပေါ့
UDSA ကဘကပကိုပုံကန်ခဲ့တော့ကအခြေအနေလေးတရားကိုနည်းနည်းလေးပြောပြခြင်းနဲ့အဲ့တုန်းကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတမှုတတားတွေပေါ့နော်ဝါတမှုတတားတွေရဲ့ခံစားချက်ထဲမှာဘာတခုရေးကြည့်တဲ့အချက်တခုပါလဲဆိုငါတို့နေတဲ့ဝပြည်နယ်ဝဒေသကလွတ်မြောက်နေပြီပဲနော်ဒါရန်သူတပ်မှလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တတိလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဆိုတဲ့ဟာသူတို့အဲ့ဒီမှာလည်းအဲ့အခြေခံစိတ်ဓာတ်ရှိရဲ့
ကျွန်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန်းအဝေးဆုံးလူမျိုးဟာဝါလူဆိုကျင်ပါတယ်ဒီမြန်မာနိုင်ငံခေတ်သစ်နိုင်ငံရေးဖြစ်ပေါ်တူတဲမှုမှာဝါတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲ့ဘကပတွေအဲ့မှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာရင်ပေါ်ပေါ်ထင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်ကြောင်မသိရဘူးစူရောကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွေရင်ပေါ့လေနိုင်ငံရေးယူနီတီမှာဝါလောက်အရေးပါလို့လား
အဲသူတို့ဒီဝါနယ်ဟာမြန်မာနိုင်ငံရေးနဲ့တော့နည်းနည်းကင်းကွာတယ်ဒါကြောင့်မလို့ဒီမှာဖြစ်နေတဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့လေခံစားချက်ကတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော့မတူတာအမှန်ပဲသို့တော်လည်းဒီနေ့အချိန်မှာသူကအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတယ်1989အကပပြိုပွဲပြီးကလေးကတက်မတော်နဲ့ဂျားမှာလက်နဲ့ကိုင်တိုက်ပွဲတွေမဖြစ်ခဲ့တာကလည်းတက်မတော်အတွက်ကနည်းနည်းသက်သာရရနေတဲ့အနေထားတရလို့ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဒီမှာသုံးသပ်ချင်တာကတော့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျောင်းသားတွေ88ဖြစ်ပြီးတော့တော်ရဲကိုရောက်လာကြတဲ့အခါမှာဒီလူငယ်တွေဟာဒီမှာတဲကဖက်ဒရယ်ဆိုတာကိုပထမဆုံးနားလည်သဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူမျိုးရဲ့ပထမမျိုးဆက်ပဲဖြစ်တယ်လို့ဘရိုမန်ဆရာကပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာလူငယ်တွေရဲ့ကြွေးကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလှိုင်းတစ်ပိုးကြီးတစ်ခုလို့ဆိုရင်မှားမလားခင်ဗျအ
ဲဟုတ်မှားပါတယ်ဗျအဲဒီဟာကတော့နိုင်ငံရေးအရာကျော်တော်ကိုခရီးရောက်တဲ့ဒီလှုပ်ရှားမှုတစ်ခုလို့လည်းပြောနိုင်တာပေါ့နော်တိုင်းသားတွေရဲ့အရေးကိစ္စတိုင်းသားတွေဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖိနှိပ်အပြစ်ဒဏ်ခံရတဲ့ကိစ္စဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့ဒဏ်ကိုဗမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့တစ်ဆက်တည်းပဲဘာကြောင့်ဒီစစ်ပွဲတွေဖြစ်နေတယ်လဲဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ
် VOA မြန်မာပိုင်းကနေကြာတာပရိနေမနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာနေ့အစီအစဉ်ကိုအစီအစဉ်ပြပြချင်းမှာပဲလိုင်းဒိုမီတာ3251ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါVOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆိုင်မျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တိတိချင်းတွေတောင်းရင်လို့ရတဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတဲ့အတွက်0123923255554ကိုခေါ်ဆိုနိုင်ပါတယ်။အခုခါမှာတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။ထိုင်းယူရာလက်ဝိအာဂဇာနီဖြစ်တဲ့မွေထိုင်းဟာထိုင်းနိုင်ငံမှာလူကြိုက်များပြီးတော့ထိုင်းနိုင်ငံတဝန်းမှာယူရာလက်ဝိကစားတဲ့လူငယ်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။ဒီလက်ဝိပွဲတွေကနေငွေကြေးအမြောက်အများရနိုင်ကြသလိုတစ်ဖက်မှာလည်းလူငယ်တွေအတွက်အန္တရာယ်တွေလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအခုတစ်ပတ်ရဲ့အာဂဇာကဏ္ဍမှာကိုရန်နိုင်ကတင်ပြပေးထားပါတယ
်။ထိုင်းယူရလက်ဝဲကစားနည်းဖြစ်တဲ့မွေထိုင်းဟာထိုင်းနိုင်ငံမှာတော့လူကြိုက်များပြီးထိုင်းနိုင်ငံတော်မှာရှိတဲ့ယူရလက်ဝဲကစားတဲ့လူငယ်တွေထောင်နဲ့ချီရှိပါတယ်။လက်ဝဲပွဲတွေကလည်းငွေကြေးအမြောက်များရသလိုတစ်ဖက်မှာလည်းလူငယ်တွေအတွက်အနေအယလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုတစ်ပတ်ရဲ့အားကစားခဏမှာပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ We tiny look called it tiny love we got tiny ma do chain meas even sala out of the pido. Do you need a maga lunge poor let to the java?
Chanoga Tataba. Love we bwe on the say to Rabi Sangabwe nine, I wish so much.
The Gunny Yue Tata Pon Patra Garo, Love with Chuwai Nebu, Pian Winjin Niwabi. Tata Ha, the Gunny that she be met. Love we bwe on the yard when we name Midazu Sawan the Yego, Kuni Pinida, Chedelu, Tuya Migan Suri Ponga, Piovari.
Who like that like Lakdonia? Tame Medekai Kong, let me how the hang and come high.
อย่างตอนเนี้ยอกุเฉยมาจมารุมีท้าอยู่อดิก็วินวินก็တော့ตาตาสีก็ตาตาพาละแม่ได้เยอะก็มาเปล่าอ่ะเองแม่ได้เยอะนี่สิได้เยอะแม่พูดตรงๆตาตาน้องซ้องป่วยโทรงกะย่าเลยเว้ยจมอจุยนี่สิได้เยอะแม่พูดตรงๆตาตาน้องซ้องป่วยโทรแก่ดาก็တော့ลงแก่ได้5ลากะဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကကိုဗစ်ဒုတိယလိုင်းဖြစ်ပြီးရဲ့နောက်မှာတော့အကစားပွဲတွေကိုလည်းပြန်ပိတ်လိုက်တာပါ
ตาหาตู้อเมเนี่ยตู้อมารุเนี่ยနေတာဖြစ်ပြီးတော့ตู้มาဖြစ်သူကလည်းပြန်ပိတ်လိုက်တာပါตาหาตู้อเมเนี่ยตู้อมารุเนี่ยနေတာဖြစ်ပြီးတော့ตู้มาဖြစ်သူကလည်းပြန်ပိတ်လိုက်တာပါตอนนั้นเห็นพี่เป็นหมดจนอมาก็เลวิทูပါတယ်ဒါကြောင့်ကျွန်တော်လည်းသူ့လိုပဲเลวิทမှာဖြစ်ချင်ပါတယ်ထိုင်းနိုင်ငံမှာလူငယ်ပွဲတွေကလူကြီးပွဲတွေလိုပဲလူကြီးများပြီးတော့ပြိုင်ပွဲတွေအထောက်အများရှိသလိုဘာသာရေးပွဲတွေ ဆက်ပြီးတော့ထိုးနိုင်မယ်ဆိုရင်ဒီနေ့ကျရင်ကျွန်တော်လဲသူ့အတွက်အိမ်ဝယ်ပြီးတော့ပိုက်ဆံလေးအများကြီးရှာနိုင်လိမ့်မယ်လို့အမေကပြောပါတယ
်ထိုင်းနိုင်ငံမှာအသက်15နှစ်အောက်လူငယ်လက်ဝဲသမား3သိန်းလောက်ရှိတယ်လို့ထိုင်းကျေးဇာလက်ဝဲအဖွဲ့ချုပ်ကတော့ပြောပါတယ်ဒါမဲ့လေထိုင်းနိုင်ငံမှာလူငယ်တွေလက်ဝတ်ထိုးဖို့အတွက်ကတော့ဘာမှမလိုပဲမိဘတွေသဘောတူရင်ထိုးနိုင်တာပါလက်ဝတ်ပွဲတွေထိုးနေရတာနဲ့အဲ့လိုထိုးတဲ့အခါမှာဒဏ်ရာရရနဲ့ပတ်သက်ပြီးတော့လေအခုလိုပြောပါတယ
်ကျွန်တော်လက်ဝတ်ထိုးတဲ့အခါမှာမြို့သူကြီးတွေမှာဒဏ်ရာရရပါတယ်အဲ့ဒီအခါကျရင်ရေခဲအုပ်ပြီးတော့တက်တောင်လို့ရပါတယ
်ထိုင်းနိုင်ငံမှာကိုဗစ် -19 ကရောဂါပထမလိုင်းဖြစ်တုန်းကတော့အခက်အခဲတွေရှိပေမဲ့လည်းဒုတိယလိုင်းပြန်ဖြစ်တဲ့အချိန်မှာတော့ပိုပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်ရတယ်လို့စရိပောင်ကပြောပါတယ
်รอบแรกแม่บอกเลยว่าหนักแต่แม่คิดว่ารอบนี้หนักกว่าพอรอบนี้มาเป็น
ตอนที่ประมาณ2โควิดတွေဆဖြစ်တော့จมรมีดาสุด้วยအတော်လေးကိုခက်ခဲပါတယ်ဒါပေမဲ့အခုအခြေအနေတွေအားလုံးကောင်းလာနေပြီတော့မှဒုတိယနှိုင်းကဖြစ်တဲ့အတွက်ပိုးပြီးဆိုးမယ်ဆိုတာကျွန်မသိပါတယ်ကိုဗစ်ပထမနှိုင်းတုန်းကသူရှာထားတဲ့ပတ်စံတွေကြောင့်ကျွန်မတို့မိသားစုအနေနဲ့ရပ်တည်နိုင်ခဲ့ပါတယ်အခုဒီချိန်မှာတော့ကျွန်မတို့မှာပတ်စံမရှိတော့ပါဘူးဘယ်သူမှလည်းကျွန်မစီကနေဈေးမွေကြပါဘူးဒါပေမဲ့ကိုဗစ်ပြီးတဲ့အချိန်တော့ဒီလိုပဲဆက်ပြီးရုန်းကန်ကြိုးစားတော့မှာပေါ့ကြာတော့ကြာမှာပေါ့လေ
ဒေါက်တာရဲ့မိသားစုကလည်းစောင့်ဝနေရေးကိုဖြည့်ရှင်းနိုင်ဖို့အတွက်သူ့ကိုလက်ဝဲထိုးစေခြင်းပြီးတော့တစ်ချိန်ကြာရင်တော့ကြီးစားလက်ဝဲသမားဖြစ်အောင်ပံ့ပိုးပေးသွားမယ်လို့သရီပေါင်းကပြောပါတယ်
สงสารเขานะคะขึ้นชกก็สงสารอยู่บนเวที
ตู้ดันยารีอนาเตยารีဖြစ်တဲ့အချိန်လေးဆိုရင်ရန်ကိုတနာမိပါတယ်လက်ဝေးကျိုးဝိုင်းထဲမှာထိုးကြတဲ့အခါနားရဲဆိုတာကျွန်မသိပါတယ်ဒါပေမဲ့သူကအငြင်းန်းဓာတ်ကိုဖုံးကွယ်ထားပြီးနောက်တော့မှပဲကျွန်မကိုပြောပါတယ်ကျွန်မစိတ်မကောင်းဒါပေမဲ့ဓာတ်ကသူလှုပ်ချင်တဲ့ဟာဖြစ်နေတော့ကျွန်မအနေနဲ့ဓာတ်ကိုအပြည့်အဝပံ့ပိုးပေးသွားမှာပါ
ဒါပေမဲ့လူငယ်တွေလက်ဝဲထိုးတာဟာဖွံ့ဖြိုးတိုးတက်မှုဘိုင်းတွေမှာထိခိုက်စေသလိုအုံနှောင်းနဲ့အာယုံကြောထိခိုက်တာတွေမတန်ဆွမ်းတာတွေဖြစ်လာနိုင်တာကြောင့်ကျမရေးဆိုင်ရာကျွမ်းကျင်သူတွေကတော့လူငယ်လက်ဝဲပွဲတွေကိုပိတ်ဖို့တောင်းဆိုနေကြပါတယ်။ထိုင်းနိုင်ငံကလက်ဝဲသမား250ဦးကောင်းတွေကိုတပ်မှန်ရိုက်ပြီးတော့သူ့ရည်စနာပြုလုပ်ခဲ့တာမှာတော့တချို့တွေဟာအုံနှောင်းအသိဉာဏ်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်နိုင်လောက်အောင်ကိုကြီးကြီးမားမားထိခိုက်ဒဏ်ရာရတာတွေရှိထားတယ်လို့အဲ့ဒီသူရည်နနာအဖွဲ့မှာပါဝင်တဲ့ထိုင်းနိုင်ငံမဟီရောတက်ကလူကကလေးငယ်နဲ့မိသားစုဖွံ့ဖြိုးတိုးတက်ရေးဌာနရဲ့ညွှန်ကြားရေးမှူးအာဒီဆက်ကပြောပါတယ
်တန်ချုပ်မွေမကြမီကန်ထုတ်ပတ်တဲ့စမောင်ในผู้ใหญ่เนี่ยเราพบ
เห็นလွေထိုးတာကြောင့်အိုးနောက်ထိခိုက်တာတွေရှိတယ်ဆိုတာကိုလူကြီးပိုင်းလွေသမားတွေဇီကနေကျွန်တော်တို့ရှင်းရှင်းလင်းလင်းတွေ့နိုင်ပါတယ်လွေသမားတွေဟာမှန့်ညံပျောက်ဆုံးတာတွေနောက်ပြီးကြွက်သားတွေကိုထိန်းချုပ်နိုင်စွမ်းမရှိတာတွေပါကစ္စတန်ယောဂါခံစားနိုင်တဲ့ NDA တွေရှိပါတယ်။ယောဂလက္ခဏာဘလောက်ပြင်းထန်တယ်ဆိုတာကတော့ထိခိုက်မှုဘလောက်ပြင်းထန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။တချို့ကတော့ဒါတရားရဂိုင်းတော့မဟုတ်ဘူးလို့ပြောပါတယ်။ ဒါပေမဲ့လက်တွေ့တွေ့ရှိမှုအရတော့ဖြစ်နိုင်တဲ့အန္တရာယ်ရာဂိုင်းနှုန်းကအများများပြီးအဲ့ဒီကနေမတန်ဆွမ်းဖြစ်လာနိုင်ပါတယ်
တချို့ထိုင်းလွတ်တော်အမတ်တွေကတော့အသက်၁၂နှစ်အောင်လူငယ်တွေကိုလက်ဝတ်ထိုးခွင့်မပေးဖို့ဥပဒေတရားပြဌာန်းနိုင်အောင်ကြိုးပမ်းနေကြပေမဲ့လူငယ်လက်ဝတ်ပွဲတွေကလူကြိုက်များပြီးအဲ့ဒီကနေဝင်ငွေတွေလည်းအများပြားရနေတာကြောင့်အခုချိန်ထိတော့အောင်မြင်မှုရမယ့်အလားလာတော့မရှိသေးပါဘူးဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရင်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးသွားတာပါVOA American ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာကနေလည်းတပြိုင်တည်းထည့်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာကိုတော့ VOA Burmese လို့ Facebook မှာအလွယ်တကူရှာနိုင်ပါတယ်။အခုအခါမှာတော့ဒီမနက်ခင်းသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြပြပေးပါလိမ့်မယ
်။အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ့်နေနေပေမဲ့မြန်မာနိုင်ငံမျိုးကြီးတွေမှာနေမျိုးစုံနဲ့ဆန္ဒပြနေတယ်လို့တကြံကာလာတွင်မှလည်းသူနီသူဟာနဲ့ဆန္ဒထုတ်ဖော်နေကြပါတယ်။လူကိုယ်တိုင်လမ်းမော်ထွက်ပြီးဆန္ဒထုတ်ဖော်တာလည်းရှိသလိုအတာအိုးတွေမှာလက်သုံးချောင်းထောင်ထားတဲ့ပုံတွေရေးပြီးတော့အတန်သိဆန္ဒထုတ်ဖော်တာတွေလည်းရှိပါတယ်။ပုဒ်ထူနေတော့ကတော့စစ်အုပ်ချုပ်ရေးကောင်စီကိုဆန္ဒပြလို့အသက်ဆုံးရှုံးခဲ့ရသူတွေရဲ့သွေးအဖြစ်နဲ့အစိုးရရုံးတွေရှေ့မှာဆေးနေတွေဖြန့်ပြီးသွေးမတိတ်ဆေးတပိတ်ပွဲတွေဆင်နွှဲခဲ့ပါတယ်။မြန်မာစစ်တပ်ရဲ့သွေးစွန်းတဲ့လောက်ရတွေကိုမိမောင်းထိုးပြတဲ့အနေနဲ့တနိုင်ကလုံးဆင်းနီတုံးပြီးတော့သွေးတပိတ်ဆင်နွှဲဖို့လှူရှာတက်ကြွသူတွေကနှိုးဆော်ထားတဲ့အချိန်မြို့ပေါင်းစုံမှာပါဝင်ဆင်နွှဲကြတာကိုလည်းလူမှုကွန်ရက်တွေကတပ်ပုံတွေမှာတွေ့ရပါတယ်။မန္တလေးမြို့မှာတော့စစ်တပ်ရဲ့နှိမ်နှင်မှုကိုမမှုဘဲနဲ့လူထောင်ချီလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့တာပါ။ CDM လို့လို့ဆိုပြီးတော့ဧပြီလ13ရက်နေ့ညမှာစစ်တပ်ကဖမ်းထားတဲ့မြင့်ငယ်မြို့မြေထားဌာနအင်ဂျင်နီယာကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့မြို့ခံတွေကိုစစ်တပ်နဲ့ရဲတွေကပြစ်ခတ်ခဲ့တာကြောင့်လူ6ဦးထက်မနည်းတိတ်ဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။လူ30လောက်လည်းအဖမ်းခံရတယ်လို့ဆိုပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့လက်ချက်နဲ့လက်တလောလူ80ကျော်တိတ်ဆုံးထားရတဲ့ဗကိုးမြို့မှာလည်းဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပြစ်ခတ်မှုရှိတယ်ဆိုတဲ့သတင်းတွေတော့မကြားပါဘူး။တနင်္လာရီတိုင်းဒဝဲမြို့မှာလည်းအတာပန်းတွေကိုကင်ပြီးတော့ရာနဲ့ချီတဲ့လူတွေလမ်းမော်ထွက်ဆန္ဒပြတာပါတကြံကာလာဖြစ်ပေမဲ့နိုင်ငံတော်ကလမ်းမကြီးတွေပေါ်မှာပုံမှန်တိုင်းတကြံရေကစားမန်းနတ်ကြီးတွေလည်းမတွေ့ရသလိုတကြံပွဲတော်အခမ်းအနားတွေလည်းမမြင်ရဘဲနဲ့တိတ်ဆိတ်ခြောက်ကန်နေပါတယ်ပြည်သူတွေကတော့တကြံကာလာတစ်လျှောက်လုံးတစ်နှစ်တစ်မျိုးနှီးလန်းပြောင်းပြီးတော့တပိတ်ပွဲဆင်နွှဲဖို့စီစဉ်ထားပါတယ်အကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလ3ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်တွေအပါအဝင်တိတ်ဆုံးသူက930ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်ဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီအစ်စ်တွေနဲ့အင်အားသုံးနှိမ့်နေနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့စိုးရိမ်ချက်တွေမြင့်တက်လာနေပါတယ
်။ And the country team in Myanmar tells us they remain deeply concerned over the ongoing use of force against children
ကလင်းငယ်တွေပေါ်မှာတော့မြန်မာစစ်တပ်ကကြီးအစ်စ်တွေနဲ့တုံးပြီးတော့ဆက်လက်နှိမ်နှင်းနေတဲ့အတွက်မြန်မာရကုလသမဂ္ဂဝန်ထမ်းတွေအလွန်စိုးရိမ်နေပါတယ်။တုံချိုရေးတပ်ဖွဲ့တွေအနေနဲ့ကလင်းငယ်တွေနဲ့လူငယ်လူရွယ်တွေကိုထိခိုက်စေမယ့်နိလန်တွေနဲ့အကြမ်းဖက်တာမျိုးမလုပ်ဖို့မြန်မာကုလသမဂ္ဂအဖွဲ့ကဆက်ပြီးတော့တိုက်တွန်းတောင်းဆိုပါတယ်။ဧပြီလ13ရက်နေ့က UNICEF ရဲ့ထုတ်ပြန်ချက်အရဆိုရင်တော့လုံချုံရင်တပ်ဖွဲ့ရဲ့လက်ချက်နဲ့တိတ်ဆုံးခဲ့ရတဲ့ကလေးငယ်က51ယောက်ထက်မနည်းရှိပြီးတော့မစင်မချင်းဖမ်းဆီးခံရသူတွေထက်မှအရွယ်မရောက်သေးတဲ့သူ1000ထက်မနည်းပါဝင်တာကိုတွေ့ရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူစတီဗင်ဒူဂျာရစ်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံတွင်းကအခြေအနေကိုစီးရီးယားနိုင်ငံနဲ့နှိုင်းယှဉ်ပြောဆိုလိုက်တဲ့နေ့မှာပဲကုလအတွင်းရေးမှူးချုပ်ယုံပြောခွင့်ရသူဒူဂျာရစ်ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်မြန်မာစစ်တပ်ကသူ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာကိုနိုင်ငံတကာကထိရောက်စွာမဟန်တားဘူးဆိုရင်တော့စီးရီးယားနိုင်ငံမှာ2017ခုနှစ်ကကြုံတွေ့ခဲ့ရတဲ့ဘေးဒုက္ခအနေမျိုးလူတွေတန်းနေချီဘေးဒုက္ခရောက်ရတဲ့အမားတွေထကြုံရလိမ့်မယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ကဧပြီလ13ရက်နေ့မှာပဲသတိပေးထားပါတယ်။စီးရီးယားမှာပေါပောက်ခဲ့တယ်လို့တွေးထွက်တန်းယူအမားမျိုးတွေပဲနေရာမှာမှထပ်ပြီးတော့ပေါပောက်မလာအောင်လို့နိုင်ငံတွေအနေနဲ့ဝိုင်းဝန်းဟန်တားကြဖို့လဲကုလမဟာမင်းကြီးကကြေညာချက်ထုတ်တိုက်တွန်းထားတာဖြစ်ပါတယ
်။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့နန်းလောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to you from